ရခိုင်ပြည်နယ်ကနေဘင်္ဂလားဒေ့ရှ်နိုင်ငံကိုထွက်ပြေးသွားခဲ့ကြတဲ့ရိုဟင်ဂျာတွေပြန်လာရေးနဲ့ပတ်သက်ပြီးကုလသမဂ္ဂနဲ့မြန်မာအစိုးရကြားမကြာခင်ကရှုတ်ဝဲသဘောတူညီချက်တစ်ခုလက်မှတ်ရေးထိုးခဲ့ရမှာ။အဲ့ဒီသူတွေပြန်လာတဲ့အခါရခိုင်ပြည်နယ်မှာရှိတဲ့တခြားတိုင်းသားအလုံးနီးတူလွတ်လပ်ခွင့်တွေရရှိမှာဖြစ်ပေမဲ့နိုင်ငံသားဖြစ်ခွင့်နဲ့ရခိုင်ပြည်နယ်နမိတ်ကိုကျော်လွန်ပြီးတခြားတိုင်းနယ်ပြည်နယ်တွေကိုတော်လာခွင့်အတွက်တော့ဂရုပြုထားခြင်းမပါဝင်ဘူးလို့နောက်ဆုံးရ writer သတင်းမှာဖော်ပြထားပါတယ်ခင်ဗျာ။အဲ့ဒီလိုမြန်မာနိုင်ငံနဲ့ကုလသမဂ္ဂအကြားမေလကုံပိုင်းကသဘောတူခဲ့တဲ့နားလည်မှုစာကြုံလွှာအရာဆိုရင်မွတ်စလင်ဒုက္ခသည်တွေအနေနဲ့မိမိတို့သဘောဆန္ဒအလျောက်ပြန်လာတဲ့အခါသူတို့ရဲ့လုံခြုံရေးအတွက်မြန်မာအစိုးရကတာဝန်ယူထားပြီးဒီစဲနီးဥပဒေတွေအတိုင်းရခိုင်ပြည်နယ်မှာလွတ်လပ်စွာနေထိုင်ခွင့်နဲ့တခြားအခွင့်အရေးတွေရရှိမှာဖြစ်ပါတယ်။ဒါအပြင်ပြန်လာသူတွေကိုတပ်တေကံကပ်ပြားတွေထုတ်ပေးမှာဖြစ်ပြီးတတ်မှတ်ချက်တွေနဲ့ကိုက်ညီရင်နောက်တစ်ချိန်မှာနိုင်ငံသားဖြစ်ခွင့်ရရှိဖို့လည်းလမ်းဖွင့်ပေးထားတယ်လို့ဆိုပါတယ်။ဒီသဘောတူညီချက်မှန်ကန်ကြောင်းနိုင်ငံကအဖွဲ့အစည်းနှစ်ခုကအတည်ပြုခဲ့ပေမဲ့ကုလသမဂ္ဂပြောရေးဆိုခွင့်ရှိသူကတော့တရားမဝင်အခုလိုပေါက်ကြားသွားတဲ့သတင်းအတွေမှတ်ချက်မပေးနိုင်ကြောင်းဒါပေမဲ့ဒီသဘောတူညီချက်ကိုတရားဝင်လူသိရှင်ကြားထုတ်ပြန်ဖို့မြန်မာအာဏာပိုင်တွင်နဲ့ကုလသမဂ္ဂအဖွဲ့အစည်းနှစ်ခုဖြစ်ကြတဲ့ UNDP ကုလသမဂ္ဂဖွံ့ဖြိုးရေးအစီအစဉ်နဲ့ UNHCR ကုလသမဂ္ဂဒုက္ခသည်များဆိုင်ရာမဟာမင်းကြီးရုံးတို့အကြဆက်လက်ညှိနှိုင်းနေဆဲဖြစ်ကြောင်း writer သတင်းဌာနကိုပြောပါတယ်ဒီနားလည်မှုစာကြုံလာကိုကုလသမဂ္ဂအဖွဲ့အစည်းတွေကမြန်မာအာဏာပိုင်တွင်နဲ့ပူးပေါင်းဆောင်ရွက်ရေးအတွက်အခြေခံမူပေါင်းချမှတ်ရန်ပထမခြေလှမ်းအဖြစ်သတ်မှတ်ထားကြောင်းသိရပါတယ်ခင်ဗျာ။ဒါပေမဲ့ဒီသဘောတူညီချက်ဟာအခြေခံလူ့အခွင့်အရေးတွေနဲ့ကိုက်ညီခြင်းမရှိဘူးလို့ဒုက္ခသည်ခေါင်းဆောင်တွေနဲ့လူ့အခွင့်အရေးအဖွဲ့တွေကပြောကြကြောင်းအဲ့ဒီသဘောတူညီချက်မှာဒုက္ခသည်တွေကိုရိုဟင်ဂျာလို့ခေါ်ဝေါ်တုံးဆွဲခြင်းမရှိတဲ့အတွက်မကျေနပ်ကြောင်းရိုဟင်ဂျာခေါင်းဆောင်တူကပြောဆိုတယ်လို့ writer သတင်းမှာဖော်ပြထားပါတယ်မြန်မာနိုင်ငံလုံးဆိုင်ရာကျောင်းသားများဒီမိုကရက်တစ်တပ်ဦး ABSDF ခေါင်းဆောင်ဟောင်းတဦးဖြစ်တဲ့မြန်မာရေးလှုပ်ရှားသူကိုမမောင်သိန်းကတော့ဒီသဘောတူညီချက်ဟာမျှတပြီးအလုံးလက်ခံတဲ့အချက်တွေပဲလို့ဝေဖန်ပါတယ်ခင်ဗျာ
သူတို့ပြန်လာတာကိုလက်ခံပြီးရင်သူတို့ကျေနပ်ဖို့ကောင်းစီငကူတွေကလည်းသူတို့ကဒီနေရာမှာပဲနေပြီးဒီနေရာမှာပဲသွားလာလှုပ်ရှားခွင့်ပဲရထားတာလေဘာဖြစ်လို့ဆိုကျွန်တော်တို့ international ရလဲကျွန်တော်တို့ဒီဘက်ကို immigrant ရလာတယ်ဆိုလဲကျွန်တော်တို့လည်းဟုတ်လားဒီအမေရိကန်ရဲ့ဒီ immigration law အရကျွန်တော်တို့အားလုံးကဒီတိုင်းပဲတရားဥပဒေပေါင်းတင်းတော့မှာပဲနေရတယ်လေသူတို့လေပြန်လာပြီဆိုလို့လေတရားဥပဒေပေါင်းတင်းမှာနေပြီးတော့မှနောက်ပိုင်းကျမှဟုတ်လားဒီနိုင်ငံသားပြုဥပဒေလို့ဘာလို့ရှိတဲ့အတိုင်းတာနဲ့ရေရှည်မှာသူတို့တတ်မှတ်ထားတဲ့စီမင်းစည်းကမ်းဥပဒေပေါင်းတိုင်းတွင်ဟုတ်လားနိုင်ငံသားကောင်းတယောက်အနေနဲ့နေထိုင်သွားရင်နောက်ပိုင်းဆိုလို့ရှိရင်တော့ဒီနိုင်ငံသားပြုဥပဒေနဲ့အညီသူတို့တွေလည်းနိုင်ငံသားဖြစ်ခွင့်ရလာမှာပေါ့ဗျာအဲ့တော့နိုင်ငံသားဖြစ်ပြီဆိုရင်တော့ကျန်တဲ့နိုင်ငံသားတွေနီးတူအခွင့်အရေးတွေဓာတ်တူရလာကြမှာပေါ့ဗျာအဲ့ဒီချိန်ပြီးတော့တို့လည်းစိတ်ရှည်လက်ရှည်တောင်းရမှာပေါ့
မွတ်စလင်ဒုက္ခသည်ခေါင်းဆောင်အများစုကတော့နိုင်ငံသားဖြစ်ခွင့်အတွက်အာမခံချက်မရရင်တို့မပြတ်နိုင်ဘူးလို့ပြောနေကြဆဲဖြစ်ပါတယ်အခုထွက်ပေါ်လာတဲ့သဘောတူညီချက်သတင်းနဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့တုံ့ပြန်ချက်တစုံတရာမရရှိသေးပါဘူးခင်ဗျာ